ကယောမြန်မာနှစ်နိုင်ငံဆက်ဆံရေးယုံကိုကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့မနေ့ပိုင်းကဖွင့်လှစ်လိုက်ပါတယ်။ဒီနှစ်နိုင်ငံဆက်ဆံရေးယုံကတဆင့်မူရစ်စေဝါတိုက်ဖြတ်ရေးအပါအဝင်တခြားကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုလိုနှစ်နိုင်ငံဆက်ဆံရေးယုံဖွင့်လိုက်တဲ့အပေါ်ကချင်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့သဘောထားအမြင်တွေကို VOA သတင်းတောက်ကိုစောထက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ကယောမြန်မာနှစ်နိုင်ငံသဘောတူညီချက်အရာမြစ်ကြီးနားမြို့မှာဒီကနေ့ဖွင့်လိုက်တဲ့ဒီဆက်ဆံရေးယုံကတဆင့်ပူပေါင်းဆောင်ရွက်မှုတွေကိုအဆင့်၃ဆင့်နဲ့ဆောင်ရွက်သွားမှာဖြစ်ပြီးမိုးရစေဝါတာစီနှိမ့်နင်းရေးနေဆက်ဒေတာတည်ငြိမ်ရေးတရားဥပဒေစိုးမိုးရေးလက်နက်မှောင်ကိုနေဆက်ဖျက်ချော်မှုတွေကိုတရုတ်နိုင်ငံနဲ့ပူပေါင်းနှိမ့်နင်းသွားဖို့ရှိကြောင်းဒီဖွင့်ပွဲကိုတက်ရောက်လာတဲ့နှစ်နိုင်ငံကိုယ်စားလှယ်တွေကပြောပါတယ်တရုတ်နိုင်ငံဟာလက်ရှိမှာမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးစရဲ့ကဏ္ဍအသီးသီးမှာပူပေါင်းဆောင်ရွက်မှုတွေအရှိန်မြင့်လှုပ်ဆောင်လာတာတွေ့ရတဲ့အတွက်အခုလိုမြစ်ကြီးနားမြို့မှာတရုတ်မြန်မာဆက်ဆံရေးယုံဖွင့်လိုက်တဲ့အပေါ်ကချင်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေကြားမှာသဘောထားမတူညီရာတွေရှိနေပါတယ်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂွမ်ဂရန်အောင်ခန်းကတော့ဒေသခံနိုင်ငံရေးအဖွဲ့အစည်းတွေနဲ့လူမှုကိုအတိမပေးဘဲအခုလိုတရုတ်နိုင်ငံရဲ့ဆက်ဆံရေးယုံကိုရုတ်တရက်လာဖွင့်တဲ့အပေါ်ကန့်ကွက်ကြောင်းပြောပါတယ
်ကျွန်တော်ပါဝင်ကချင်လူထုရောတော့ပါတီရောဒီအရောစိုးရိမ်မိတယ်အမှန်ပဲဘာလို့လဲဆိုတော့ဒီလူထုကိုလည်းမချပြဘူး။ဒါကြောင့်ဒီဟာတော့လုံးဝကျွန်တော်တော့လက်မခံနိုင်ဘူး။ဒီဟာဆက်ဆက်ပြီးမှလည်းမလုပ်ဘူးလေဒီလိုအစိုးရကိုကျွန်တော်ကတော့မျက်တရခံပါလေ။ဒါမျိုးဆက်ဆက်ပြီးမှလုပ်မယ်ဆိုရင်အကျိုးဆက်ဒီအများကြီးညှို့ညို့ဖြစ်လာနိုင်ပါလေ။အဓိကသူတို့ကတော့အကျိုးကြီးပွားကိုကာကွယ်တဲ့ပုံစံမျိုးလေးနဲ့ရှိတယ်။နောက်တစ်ချက်ကတော့သူတို့ဒီမှာရှိတဲ့ဟာကိုပြန်ပြီးမှလုပ်ချင်တဲ့ဆန္ဒတွေမျိုးစုံကြီးကသာဒီလေပြန်လေဒီမှာလုပ်ချင်တဲ့ဆန္ဒတွေလည်းသူတို့ဒီမှာအများကြီးရှိနေတယ်ဒါတွေကိုကောက်ကွေးမှလုပ်တယ်နောက်တစ်ချက်ကတော့နေဆက်နဲ့နီးဆက်တယ်ဆိုတော့ကျွန်တော်တို့လည်းဒီလူဦးရေအရရောအများကြီးတိန်းတန်းတထောင်ကျော်နေတဲ့လူဦးရေကလည်းအများကြီးဒီမှာဝင်နေတဲ့ပုံစံမျိုးရှိတယ်ဆိုတော့ဒီတရုတ်ပြည်ဝမ်းမိုးလာမှာကိုလည်းကျွန်တော်ကချင်လူထုအနေနဲ့စိုးရိမ်ပါတယ
်လက်ရှိအချိန်မှာကချင်ပြည်နယ်အတွင်းစီရေးတင်းမာမှုတွေရှိသလိုနိုင်ငံရေးရလည်းမငြိမ်သေးတဲ့အခုလိုအချိန်မျိုးမှာဆက်ဆံရေးယုံဖွင့်တဲ့အတွက်တရုတ်ရဲ့လွှမ်းမိုးမှုဖြစ်လာမှာကိုစိုးရိမ်ကြောင်းနိုင်ငံရေးတက်ကြွလှုပ်ရှားသူလွန်ဆောင်ကလည်းပြောပါရစေ
။ဒါကနိုင်ငံရေးတည်ငြိမ်မှုအတိုင်းအတာတစ်ခုဖြစ်မရှိသေးတဲ့အချိန်မှာကျွန်တော်တို့ကဒါဒီအပေါ်မှာတော့ကျွန်တော်တို့တစ်ခုကတော့ဘယ်လိုမျိုးသူတို့အနေကကျွန်တော်တို့ကဘယ်လောက်ထိကျွန်တော်တို့ဒေတာခံတဲ့အတွက်ကိုဘယ်လောက်ထိဒီနိုင်ငံရေးအရာရောစီးပွားရေးအရာရောဘယ်လောက်ထိကျွန်တော်တို့ကဒီလွတ်လပ်မှုရှိမလဲပေါ့နော်။ဆိုရင်သူတို့ရဲ့ဒီတွန်းအားသူတို့ရဲ့ဒီပြောမစင်တော့ဒီလမ်းမမှုနိုင်ငံရေးအရရောကျွန်တော်တို့စီးပွားရေးအရကျွန်တော်လမ်းမမှုအထက်ကနေကျွန်တော်တို့ကသူတို့မောင်းနေတဲ့ပုံစံပဲကျွန်တော်တို့ဖြစ်လာနိုင်တဲ့အနေအထားကိုလည်းကျွန်တော်တို့ကဒါကလည်းတတိထားရမှာပေါ့เนาะကျွန်တော်တို့ဒီဒီနေကအကောင်းဆုံးလေးရောကျွန်တော်တို့ပြည်သူတို့လူထုတွေရောဒါကတော့ကျွန်တော်တို့တတိထားရမှာလို့ကျွန်တော်တို့တုံ့ပြန်မိပါတယ
်တရုတ်နိုင်ငံကအခုလိုစစ်ဆန်ရေးယုံဖွင့်တဲ့ပေါ်အားလုံးကအစိုးမြင်သဘောရှိကြတာရောမဟုတ်ပါဘူးကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကရောလက်ရှိအခြေအနေမှာတရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကူညီဆောင်ရွက်ပေးနေရရရှိနေရကြောင်းအခုလိုဆက်ဆံရေးယုံဖွင့်တာကောင်းတယ်လို့ယူဆကြောင်းပြောပါရယ
်။ဒီဟာနိုင်ငံရေးပိုင်းဆိုင်ရာကိုကြည့်မယ်ဆိုလည်းဒါသူတို့နဲ့သူ့လိုဆက်ဆံရေးယုံနဲ့သူ့တို့ကမှဆက်တယ်ဆက်ဆံသွားမယ်ဆိုလို့ရှိတာအများကြီးရှိနေတယ်ဗျ။အဲခါကန္တရမှာလည်းဒါစီပါရေးတို့ခုနပြောတဲ့ဒီမြေဆွေးနွေးမှုမြေရေးတို့စားကြည့်ရင်ဒါတွေလည်းပါမှာပေါ့ဗျာ။အဲ့တော့ကျွန်တော်ကတော့မြင်တာကတော့ဒါကောင်းတယ်လို့ပဲမြင်ပါတယ်။အဲဒါကိုကျွန်တော်ဒီရုပ်ခုပြတော့မှအကြက်ကြရရမှာပါဝိုင်းဝန်ကိုတော့ဆောင်ရွက်နိုင်တဲ့ solution တော့အများကြီးရှိရှိနိုင်တယ်လို့မြင်တာ။သူကညီသားရဲ့ဒီဆောက်တဲ့နေရာမှာထောက်ကူပြုနိုင်တယ်လို့ကျွန်တော်မြင်ပါတယ်ဗျာ
။2019နိုဝင်ဘာကတရုတ်နိုင်ငံကုမင်းမှာလုပ်တဲ့15ချိန်မြောက်မြန်မာတရုတ်မွေးစေဝါပူးပေါင်းထိန်းချုပ်ရေးအစည်းအဝေးပွဲမှာပြောခဲ့တဲ့အချက်အလက်တွေကိုလည်းဒီနေ့ထပ်ဆောင်ပြောသွားတာဖြစ်ပါတယ်။